မြန်မာနိုင်ငံကအထည်ချုပ်လုပ်ငန်းကလက်ရှိဗန္ဒနီရဲ့ပထမ6လအတွင်းပြပောက်ကိုတင်ပို့တဲ့ပမာဏဟာအမေရိကန်ဒေါ်လာ2.1ဘီလီယံရှိတယ်လို့အစိုးရကထုတ်ပြန်တဲ့စင်စရာတွေမှာဖော်ပြထားပါတယ်။အခုနေ့ဧပြီလကနေစက်တင်ဘာလအကြာကတ်မိတ်ပက်စီအမ်ပီလို့ခေါ်တဲ့ဖြတ်ချုပ်ထုတ်ပို့စီစဉ်တဲ့ပြပောက်ကိုတင်ပို့ခဲ့တဲ့ပမာဏဟာမနစ်ကအဲ့ဒီအချိန်နဲ့နှိုင်းယှဉ်လိုက်ရင ပြည်ပပို့ကုန်တုံးမြအောင်ဦးစားပေးဆောင်ရွက်နေတဲ့အထက်ကလုပ်ငန်းဖြစ်ကြောင်းCMB အစီအစဉ်နဲ့ဆောင်ရွက်တဲ့အထက်ချုပ်လုပ်ငန်းဟာအနောက်နိုင်ငံတွေရဲ့ကုန်သွယ်ရေးအထူးအခွင့်အရေးပေးခံရတဲ့လုပ်ငန်းဖြစ်ကြောင်းမြန်မာအစိုးရတာဝန်ရှိသူတွေကလည်းပြောပါတယ်။2016-2017ဘဏ္ဍာနှစ်အတွင်းCMB အထက်ချုပ်လုပ်ငန်းကပြည်ပကိုတင်ပို့နိုင်ခဲ့တဲ့ပမာဏဟာဒေါ်လာ 350 ရာ 90 စီးကြတာကြောင့်30နီးပါးဒေါ်လာဖြစ်ပါတယ်။မြန်မာနိုင်ငံကထွက်တဲ့CMB အဝတ်အထည်တွေကိုEU ဥရောပသမဂ္ဂကဒေါ်လာ 180ဘူး 20 တူပြီးမှာယူဖို့စီစဉ်ရှိတယ်လို့ဆိုပါတယ်။မြန်မာနိုင်ငံမှာရှိတဲ့အထည်ချုပ်စက်ရုံပေါင်း400လောက်နဲ့ဝန်ထမ်း3000ကျော်ကချုပ်လုပ်တဲ့အဝတ်အထည်တွေကိုဂျပန်ဥရောပဈေးကွက်တောင်ကိုရီးယားတရုတ်နဲ့အမေရိကန်ပြည်ထောင်စုတို့ကိုအများဆုံးတင်ပို့တာဖြစ်ပါတယ